ိုင်းနိုင်ငံကရေးတဲ့အခြေစိုက်စခန်းမှာထိုင်းတောင်ကိုရီးယားနဲ့အမေရိကန်တို့ကကန့်တဲ့မရင်းတပ်ဖွဲ့တွေပေါင်းပြီးတော့ရေပြင်နဲ့မြေပြင်ပူးရဲစီရေးလေ့ကျင့်မှုဒီကနေ့စနေနေ့ပါပဲပြုလုပ်တော့ပါတယ်။ဒီစီရေးလေ့ကျင့်မှုကအမေရိကန်ပြည်အောင်စုနဲ့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူအစရှိတဲ့အရှေ့တောင်အာရှနိုင်ငံတွေအပါအဝင်နိုင်ငံပေါင်း29နိုင်ငံကစစ်သားစုစုပေါင်း4500ကျော်ပါဝင်တဲ့38ကျင်းကရွှေမွေဟောက်စီရေးလေ့ကျင့်မှုရဲ့တစိမ့်တစ်ပိုင်းဖြစ်ပါတယ်။အာရှပစိဖိတ်ဒေသတွေမှာနိုင်ငံတွေကစစ်တပ်တွေအကြားဆက်ဆံရေးအကောင်းခံပါဖို့အခုလိုမျိုးပူရဲစီရေးလေ့ကျင့်မှုကိုနှင့်ဆင်ပြုလုပ်တာဖြစ်တယ်လို့ဒီလိုလောက်ဖြစ်တာကြောင့်လဲတိုက်ခိုက်ရေးအရာရှိတွေကမှနင်းနာတွေနဲ့ကျန်းကျင်မှုတွေဖလှယ်နိုင်တဲ့အခွင့်အရေးရရှိစေတာပါဒီရွှေမွေဟောက်စီရေးလေ့ကျင့်မှုကို1982ခုနှစ်ထဲကစတင်ပြုလုပ်ခဲ့တာဖြစ်ပြီးတော့အခုဆိုရင်ထိုင်းနိုင်ငံမှာနှင့်ဆင်ကျင်းပတဲ့အာရှပစိဖိတ်ဒေသတွေအကြီးဆုံးစီရေးလေ့ကျင့်မှုဖြစ်ပါတယ်အခုနောက်ပိုင်းနှစ်တွေမှာတော့ဒီစီရေးလေ့ကျင့်မှုတွေကလူသားချင်းစာနာမှုဆိုင်ရာတဘာဝကပေးကြုံရင်ကုညီကယ်ဆယ်ရေးတွေအတွက်အဓိကထားပြီးလေ့ကျင့်မှုတွေလုပ်ကြပါရစေ။